အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပထမဆုံးလှုပ်ဆောင်ချက်တစ်ခုနဲ့စတင်လိုက်ပြီးဖြစ်ပါတယ်။ဒီလိုစတင်လိုက်တဲ့အချိန်မှာပဲတက်မတော်တာသို့တော်ကိုစရီကကန့်ကွက်တာနဲ့လည်းရင်ဆိုင်ခဲ့ရပါတယ်။ကန့်ကွက်တဲ့အထက်မှာပါတဲ့တက်မတော်တာကိုစလဲတူကတော့ဖွဲ့စည်းပုံပြင်ဆင်ဖို့ကိုကန့်ကွက်တာမဟုတ်ပဲလှုပ်ထုံလှုံနေကိုကန့်ကွက်တာလားဖြစ်တယ်လို့ပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းတင်ထောက်မမေခါကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်။
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးနဲ့ပတ်သက်ပြီးမကွေးတိုင်းမဲဆန္ဒနယ်အမှတ်လေးက NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကဒီကနေ့ကျင်းပတဲ့ပြောင်စုလွှတ်တော်အစည်းအဝေးမှာအရေးကြီးအဆိုတရအနေနဲ့တင်သွင်းခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေစိုးလင်စွာပြင်ဆင်နိုင်ရေးအတွက်ဥပဒေပြင်ဆင်ရေးကော်မတီတရဖွဲ့ဖို့အဆိုတင်သွင်းတာဖြစ်ပြီးလက်ရှိတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီစံနှုန်းနဲ့မကန့်ညီတာတွေပါနေတာကြောင့်ပြင်ဆင်ရေးကိစ္စတင်ပြရတာဖြစ်တယ်လို့ဥအောင်ကြည်ညွန့်ကပြောဆိုသွားပါတယ်
။ဒီမိုကရေစီစံနှုန်းများနဲ့ညီညွတ်ခြင်းမရှိသေးတဲ့ပြဋ္ဌာန်းချက်တွေရှင်းအောင်ညီညွတ်ခြင်းမရှိတဲ့ကွဲလွဲဆန့်ကျင်နေတဲ့ပြဋ္ဌာန်းချက်တွေပြည်တွင်းငြိမ်းချမ်းရေးအတွက်မရှိမဖြစ်လိုအပ်တဲ့စစ်မှန်တဲ့ဒီမိုကရေစီပြည်တော်စုထူထောင်ရေးအတွက်အဟံအတားဖြစ်နေတဲ့ပြဋ္ဌာန်းချက်တွေပါတီစုံဒီမိုကရေစီစနစ်ကိုဖော်ဆောင်ရမှာအဟံအတားဖြစ်စေတဲ့ပြဋ္ဌာန်းချက်တွေအပြာနှံထိန်းကျောင်းရမယ်ဒီမိုကရေစီမနိုင်ကြီး300အားတစ်ဖက်ဆောင်းရင်းဖြစ်စေတတ်တဲ့ပြဋ္ဌာန်းချက်တွေနိုင်ငံသားများရဲ့တန်းတူညီမျှမှုကိုအကာအကွယ်ပေးနိုင်ခြင်းမရှိတဲ့ပြဋ္ဌာန်းချက်များနဲ့ရွေးကောက်ပွဲများလွတ်လပ်ရေးတရားမျှတရေးကိုထိခိုက်နိုင်တဲ့ပြဋ္ဌာန်းချက်များရှိနေသေးတာကိုလေ့လာကြည့်ပြီးတွေ့ရှိရပါတယ
်ဒီမိုကရေစီစနစ်နဲ့တွန်းနိုင်ဖို့2008ဖွဲ့စည်းပုံအခြေခံဥပဒေမှာလိုအပ်ချက်တွေရှိနေတဲ့အပြင်2013ခုနှစ်က NLD ဦးဆောင်ပြီးလူမှုသဘောထားကောက်ခံနာမှာ69ရာခိုင်နှုန်းတော့တိုင်းရင်းသားပြည်သူတွေကပြင်ဆင်လိုတဲ့ဆန္ဒရှိတယ်လို့လည်းဦးအောင်ကြည်ညွန့်ကထည့်သွင်းပြောဆိုသွားကြပါတယ်။ဒီအမြင့်ကြီးအဆိုတင်ပြတဲ့အပေါ်တက်မတော်တာလှုပ်တော်ကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မယ်ဆိုရင်ပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီလှုပ်ဆောင်ရမှာဖြစ်တဲ့အတွက်အခုအဆိုတင်တာမှာလှုပ်ထုံးလှုံမီးနဲ့မကန့်ညီတာကြောင့်ကန့်ကွက်တာဖြစ်တယ်လို့ဥဆောင်ကန့်ကွက်သူတဦးဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကလွှတ်တော်အစည်းအဝေးအတွင်းမှာပြောဆိုသွားပါတယ
်။ကျွန်တော်တို့အခုလွှတ်တော်ကိုယ်စားလှယ်အားလုံးဟာကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်195ဇာတ်လမ်းမှာပါတဲ့အတိုင်းဒါဂရုတစ္ဆာပြုထားကြသူတွေဖြစ်ပါတယ်။ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ထိမ့်ကာကွယ်စောင့်ရှောက်ပါမည်။နိုင်ငံတော်ဥပဒေကြောင့်လည်းလေးစားလိုက်နာပါမည်ဆိုပြီးတော့ဂရုတစ္ဆာပြုထားကြသူဖြစ်ပါတယ်။ဒီလိုနိုင်ငံတော်ရဲ့ဥပဒေတွေတောင်းမှုအဓိကလုံဆောင်ကြတဲ့လွတ်တော်ကိုယ်စားလှယ်တွေဟာမိမိရဲ့လုံဆောင်ချက်တွေဥပဒေနဲ့အညီဆောင်းနိုင်ဖို့အတွက်ကိုများစွာအရေးကြီးပါတယ်။ဥပဒေကိုကျော်လွန်လုံဆောင်တာဥပဒေကိုလက်တလုံးများလုပ်ပြီးတော့မှလုံဆောင်တယ်ဆိုလို့ရှိရင်တော့ပေါ်ထွက်လာမယ့်
ညီကုံချုပ်ပါ။ညီကုံချုပ်ပါ
။ပေါ်ထွက်လာမယ့်အချိုးရလက်တွေကလည်းမှန်ကန်ကောင်းမှန်မဟုတ်ဘူးနဲ့အဂတိတရားတွေနဲ့မကင်းတဲ့အချိုးရလက်တွေဖြစ်မှာ။ဒါကြောင့်မလို့ကျွန်တော်တို့ကတော့လုံထုံးလုံနေတဲ့အညီသာဆောင်းသင့်ပါတယ်လုံထုံးလုံဒီကိုကျော်လွန်းတဲ့အမျိုးမလို့သင့်ပါကြောင်းတင်ပြအပ်ပါတယ
်ဗမှုကျောင်းမောင်ကအဲ့လိုတင်ပြပြီးတဲ့နောက်ပြောင်စုလွတ်တော်နိုင်ကဥတီခွန်မြတ်ကထပ်မံရှင်းလင်းပြောဆိုခဲ့ပြီးတင်ပြချက်ကိုလွတ်တော်ကလက်မခံဘူးလို့လည်းပြောဆိုလိုက်ပါတယ်အဲ့ဒီလိုပြောပြီးချိန်မှာပဲတက်မတော်သားလွတ်တော်ကိုယ်စားလှယ်အားလုံးမတိတ်ထရတာကြောင့်ဥတီခွန်မြတ်ကအဲ့ဒါဘာသဘောလဲခင်ဗျာလို့မေးပါတယ်အဲ့ဒီပေါ်တက်မတော်သားလွတ်တော်ကိုယ်စားလှယ်တွေဘက်ကပြန်ပြောတာကိုရုတ်တံထုံလင်းချက်မှာရှင်းရှင်းလင်းလင်းမကြားခဲ့ရပါဘူး။အဲ့ဒီနောက် NLD လွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်လွတ်တော်ဥပဒေချမ်းကော်မတီအတွင်းရေးမှူးလည်းဖြစ်တဲ့ဒေါက်တာမြန်းညာနာဆိုကအခုလိုအဆိုတင်သွင်းတာဟာဥပဒေအရကောလုံထုံလုံမီးအရပါညီညွတ်တယ်လို့ပြန်လည်ဆွေးနွေးခဲ့ပါတယ်။အဲ့ဒီနောက်မတက်ရက်နေတဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်တွေထိုင်ပေးဖို့လွတ်တော်နိုင်ရကကပန်ကြားပြောဆိုပြီးကန့်ကွက်သူရှိတဲ့အတွက်စက္ကလုံနှိတ်ကမဲခွဲဆုံးဖြတ်ပြီးတဲ့နောက်ရလက်ကိုနိုင်ရကဥတီခွန်မြက်ကအခုလိုကြေညာသွားကြတာပ
ါအဆူထောက်ခံမဲ394မဲကံကွက်ဆန္ဒမဲ18မဲဂျားနေမဲ3မဲဖြစ်ပါတယ်ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်စုစုပေါင်း659ဦးရှိတဲ့အတွက်3ပုံ2ပုံက119ဦးဖြစ်ပါတယ်ထောက်ခံသူ3ပုံ2ပုံနဲ့အထက်ရရှိတဲ့အတွက်ဥအောင်ကြည်ညွတ်ရဲ့အရေးကြီးအဆိုကိုလွတ်တော်ကလက်ခံဆွေးနွေးရသဘောတူအတည်ပြုကြောင်းကြေညာပါတယ
်ဒီအဆိုကိုဆွေးနွေးမဲ့သူတွေအနေနဲ့ဇန်နဝါရီလ31ရက်နေ့နောက်ဆုံးထားစီရင်သွင်းဖို့လွတ်တော်နာယကကပြောဆိုလိုက်ပြီးလာမယ့်ဇန်နဝါရီလ1ရက်နေ့မှာပြည်တော်စုလွတ်တော်အစည်းအဝေးတွေပြန်လည်ကျင်းပသွားမယ်လို့ကြေညာသွားခဲ့ပါရှင်
မမီခတင်ပြပါတော့ပါရှင်ခုတစ်ဆက်တည်းဖွဲ့စည်းပုံပြင်ဆင်ရေးနဲ့ဆိုင်တဲ့သတင်းနောက်တစ်ပုဒ်တင်ပြပါောင်းမယ်ပြည်တော်စုလွှတ်တော်မှဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ရတဲ့အတွက်ပူးပေါင်းကော်မတီတရဖွဲ့စည်းရေးအစိုးရကို NLD ပါတီကတင်သွင်းတာနဲ့ပတ်သက်ပြီးအဲ့ဒီအစိုးရတင်သွင်းပုံအပေါ်တက်မတော်တာလွှတ်တော်ကိုယ်စားလှယ်ကြတန်ခွက်တာနဲ့ပတ်သက်ပြီးတော့အမြင်အမျိုးရှိနေပါတယ်ဒီအမြင်တွေကတော့ VOA မြန်မာပိုင်းရဲ့တင်ဆက်ထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီကလေးတင်ပြတဲ့အရေးကြီးဆုံးနဲ့ပတ်သက်ပြီးတက်မတော်တာလွှတ်တော်ကိုယ်စားတဦးကဒါဟာလုံထုံးလုံလေးနဲ့ကိုက်ညီမှုမရှိကြောင်းတင်ပြခဲ့တဲ့အပေါ်မှာမတူကွဲပြားတဲ့အမြင်တွေရှိနေတာပါမြန်မာနိုင်ငံရှေ့နေများကွန်ရက်ကတရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးကဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆိုရင်တက်မတော်ဘက်ကတင်ပြချက်ဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်းစနစ်ပါအချက်တွေနဲ့ကိုက်ညီကြောင်းအခုလိုပြောပါတယ
်ဖွဲ့စည်းပုံကြောင်းနေပြင်ဆင်နေတယ်ဆိုရင်เนาะဒီ20ရာနှုန်းသောဒီကိုတော့ကိုယ်တည်းရေကနေပြီးတော့ဥရိကံတရားတင်ပြရတယ်နော်အဲ့ဒီဥရိကံမှာဘာမှမပါဘူးနော်ပရိဥပ္ပစီကိစ္စတခုလည်းပဲရှိရတယ်ဒီလားကြတရားမရောအဲ့ဒါတော့ဟုတ်တယ်ဗျဟုတ်တော့ကတော့ဒီပူပေါင်းကော်မတီဖွဲ့ဖို့မဟုတ်ဘူးဒါကပရိဥပ္ပစီအုပ်ကြီးမျိုးတွေဒီထဲနဲ့တော့ရမှာပေါ့နော်ဒါနဲ့ဒီမျိုးသားမျိုးကြီးပေါ်တဲ့ကဟိုကျေကျေပြန့်ပြန့်ဖြစ်နေတဲ့ပူပေါင်းကော်မတီတင်ပြတယ်လို့ဖြစ်နေတာပေါ့နော်
တရားလွှတ်တော်ရှေ့နေဥမမောင်ဝင်းကတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပထမခြေလှမ်းဖြစ်တာကြောင့်ဒီဆိုတင်ပြချက်ဟာလုံထုံးလုံနည်းနဲ့ကိုက်ညီမှုရှိတယ်လို့မြင်ကြောင်းပြောပါတယ
်။လုံထုံးလုံနည်းနဲ့ဟိုကိုက်ညီပါတယ်။အခုကဟိုအဲ့ဒီအဆင့်ကိုတွားဖို့အတွက်ဒါပဏာမကြီးကဖွဲ့စည်းပုံခြေလှမ်းဥရဲ့ပြင်ဆင်မှုဆိုတင်မှုဖွဲ့လိုက်တဲ့အဖွဲ့။ဒီဘက်ကကန့်ကွက်တာကတော့စောတယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီနိုင်ငံပြင်းမယ်ဆိုတာကိုသူတို့ဆိုပြုတ်လာတဲ့အချိန်ကျတော့မှကန့်ကွက်လို့ရပါတယ်ကန့်ကွက်ခြင်းပေါ့နော်ဒီပဏာမဒီဥစ္စာဒါဆွေးနွေးပုံရှင်ကဥပဒေပြင်းရေးမပြင်းရေးဆိုတဲ့အပိုင်းလေးစပြီးတော့ဒီခြေလမ်းခြေကားတစ်ဖြစ်တဲ့အဆင့်နဲ့ရှိသေးတာကိုကန့်ကွက်တာတော့တက်တာကနည်းနည်းလေးဆန်းနာပြောရလို့ဖြစ်ပါတယ်ဟုတ်ကဲ့
နိုင်ငံရေးလေးလာတုံ့တက်သူဒေါက်တာရေမျိုးသိန်းကတော့နှစ်ဖက်စလုံးကလုံထုံးလုံနည်းနဲ့ကိုက်ညီမှုရှိကြောင်းတုံ့တက်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုနှစ်ဖက်စလုံးကလိုလားတဲ့ဆိုရင်လုံထုံးလုံနည်းပုံမှာအငင်းမပွားပဲပူးပေါင်းဆောင်ရွက်တင်ကြောင်းပြောပါတယ
်။ဒီပူးပေါင်းကော်မတီထဲမှာအဲ့ဒါဒီလေးပါးဒီမိုကရေစီဖွဲ့ချုပ်ကတူတူကိုလည်းပါမယ်တက်မတော်တာလူတော်ကိုလည်းပါမယ်တိုင်းသားဒီပြုတော်ကိုလည်းပါမယ်နောက်ပြည်တော်စုဆိုင်ရာရဲ့ဖွဲ့စည်းပါတီကပြုတော်ကိုလည်းပါမယ်အားလုံးပါဝင်တဲ့ပူးပေါင်းကော်မတီတရက်ကိုဖွဲ့စည်းဖို့ကြည့်ရတယ်လို့ကျွန်တော်မြင်တယ်။အဲ့ဒီပုံမှာဟလာဒီဟိုတက်မတော်ဒီပြုတော်ကိုယ်စားလှယ်တွေကဒါဟာလုံထုံးလုံနည်းနဲ့မမြင်ဘူးဆိုတဲ့ဘက်ကနေပြီးတော့အမြင်တော်တာကွဲလွဲတယ်လို့ကျွန်တော်အဲ့ဒီတုံ့ပြန်တယ်။ဒီအမြင်တော်တာကွဲလွဲမှုကိုနှစ်ဖက်အစားမှာအများကြီးဆွေးနွေးပြီးတော့အဖြေရှာနိုင်တဲ့ဇိုင်းတော်တစ်ခုပေါ်လာနိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီလိုမဟုတ်ဘဲနဲ့နှစ်ဖက်အစားမှာသဘောထားတင်မှတ်မှုတွေထိခိုက်ပြည့်မှုတွေဆက်ပြီးတော့ဖြစ်နေမှာဆိုရင်ဒီကျွန်တော်နိုင်ငံရဲ့ technology ကြောင်းလဲတော့ကိုတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ကိုကျော်လွှားဆိုင်ဖို့အတွက်ပါရောအန္တရာယ်ဖြစ်လာမှာကိုစိုးရိမ်ကြရှိတယ်
။ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာပူးပေါင်းကော်မတီဖွဲ့စည်းရေးအစိုးကိုဆက်လက်ဆွေးနွေးရေးအတွက်ဆက်ကလုပ်တုံးပြီးစည်းဝတ်မဲခွဲဆုံးဖြတ်ရမှာမဲမပေးသူ189ဦးရှိခဲ့တာကြောင့်တက်မတော်ဆက်တော်ကိုယ်စားလှယ်အားလုံးမဲမထည့်ကြဘူးလို့သုံးသပ်တာတွေရှိပါတယ်။ဒီအခြေအနေပေါ်မှာဒေါက်တာရံမျိုးသိန်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ဟိုကျွန်တော်ဆိုရင်လားတခုပါတော့နော်တက်မတော်သားလွတ်တော်ကိုယ်စားလှယ်ကြီးကမဲခွဲတဲ့နေရာမှာမဲလုံးဝမပေးခဲ့တာကိုချိန်နေသူကလုပ်ငန်းရှင်ကြီးတွေမှာပူးပေါင်းပါဝင်မှာမဟုတ်ဘူးလို့အချက်ပြလိုက်တာများဖြစ်မလားလို့ကျွန်တော်ဆိုရင်ဟိုကတကယ်လို့ဟလာဒီပူးပေါင်းကော်မတီတရက်ကိုဖွဲ့စည်းပြီးတော့ဟလာဒီလုံချင်းလွတ်တော်ကဆောင်ရွက်တဲ့အချိန်မှာတက်မတော်သားလွတ်တော်ကိုယ်စားလှယ်ကြီးကပူးပေါင်းပါဝင်တာမျိုးမလုပ်ကြဘူးနော်ပူးပေါင်းပါဝင်လို့ရင်းဆန်တာမျိုးဖြစ်လာခြင်းအဲ့ဆိုပြီးတော့ခိတ်ခိုက်တွေ့လာမယ်ခိုးပြီးတော့ဈေးမှမှုတွေဖြစ်လာမယ်ဆိုရင်ဒီအဆက်ဘက်ခေါင်းဆောင်တွေနဲ့ဆက်ဘက်ခေါင်းဆောင်တွေအားမှာလဲကြုံကြည့်မှုထားနိုင်မှုပြဿနာကြီးဟာပို့ပြီးတော့ဆုံးလုံလာနိုင်စရာရှိတယ်လို့မြင်တယ
်ဒီလိုအခြေအနေတွေကြောင့်ပူးပေါင်းကော်မတီမဖော်ဆောင်ခင်မှာအဆက်ဘက်ခေါင်းဆောင်တွေနဲ့ဆက်ဘက်ခေါင်းဆောင်တွေအားမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးပြီးသဘောတူညီချက်တရားရအောင်အရင်ဆုံးဆောင်ရွက်ဖို့ရည်ရည်ကြီးလိုအပ်နေကြောင်းဒေါက်တာရံမျိုးသိန်းကတုံ့တက်ပါတယ်